ယူကရိန်းကိုစွန့်ရဆိုင်ရာရန်ပုံငွေဒေါ်လာတန်180ပေးမယ်လို့ EU ဥရောပသမဂ္ဂကကြေညာပေးနေမှာကြေညာပါတယ်။အဲ့ဒီထဲကဒေါ်လာ117တန်းဟာရုရှားစီကနေထိန်းချုပ်ထားတဲ့ငွေတွေဖြစ်ကြောင်းဒါကယူကရိန်းရဲ့ဟစ်စစ်ဒဏ္ဍာရီလိုင်းနဲ့ရုရှားတိုက်ခိုက်တာခံရတဲ့အတွက်ဆောင်းဝင်ကမှာပြင်းထန်တဲ့အေးဒဏ်ရင်းဆိုင်နိုင်မှုအတွက်ပေးရမှာဖြစ်ကြောင်းလည်းပြောပါတယ်။ဒီရန်ပုံငွေတွေကဒေါ်လာ68တန်းကိုဒုက္ခသည်တွေနားခိုးဖို့နေရာတွေအပူပေးဆက်တွေနဲ့လူသားဆန္ဒမှုအကူအညီတွေအတွက်ချထားပေးမှာဖြစ်တယ်လို့ကြံငွေကိုတော့ပျက်စီးသွားတဲ့ဒဏ္ဍာရီလိုင်းတွေပြန်ပြင်ဖို့နဲ့ပြန်ပြင်းမြဲဆွင့်ဆန်ရရင်းနှီးမြှုပ်နှံမှုတွေအတွက်ကြောင့်ဖြစ်ကြောင်းဥရောပကော်မရှင်အကြီးအကဲအာရှလဘွန်ဒါလျန်ကဘရပ်ဆဲလ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရုရှားစီကထိန်းချုပ်ထားတဲ့ငွေကြေးကိုသုံးစွဲရတဲ့ပသက်ပြီးရုရှားတွေဖြစ်စည်းခဲ့တာအတွက်ရုရှားကပြန်ပေးမှတရားမျှတမှာဖြစ်ကြောင်းလည်းပြောပါတယ်ဒါပြင် EU ကယူကရိန်းအတွက်စွန့်ရင်ခံတဲ့ဆက်ပေးနေမှာဖြစ်ကြောင်းနဲ့စွန့်ရင်ဆိုင်အခြေအနေကိုဆွေးနွေးဖို့လည်းတောက်တယ်နေမှာကြည့်ရဖို့တွားရဖို့ရှိတယ်လို့လည်းပြောပါတယ်